NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးမှဒီနေ့လုပ်တဲ့မန္တလေးတိုင်းစီရုံးရေးကော်မတီဝင်တွေနဲ့တွေ့ဆုံပွဲမှာလူမှုရေးနဲ့နိုင်ငံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဆန်းစုကြည်ကပြောကြားရမှာလူမှုရေးကိစ္စလှုပ်ဖို့ကအဓိကလားအောင်မြင်ဖို့ကအဓိကလား NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တည်ရှိရေးကအဓိကလားဆိုတော့ဒီသုံးခုစလုံးအဓိကမကြပဲအဓိကကြတာကဒီရွေးချက်နဲ့ NLD ဟာလူမှုရေးလုပ်ငန်းတွေလုပ်နေတာလို့တော့ဆန်းစုကြည်ကပြောပါတယ်။ပြည်သူကအကူအညီလိုချင်နေဆရာငင်းနေတယ်။ဒါကြောင့် NLD ဟာလူမှုရေးလုပ်ငန်းလုပ်တာဖြစ်ပြီ
းဒီလူနဲ့တွေ့ရတယ်လို့ပြောတာ။ဒီလူနဲ့တွေ့ရတယ်လို့ပြောတဲ့အခါမှာဒီလူကလည်းအော်ဘာတော့ဘာတော့အကူအညီလို့ရပါတော့။ဘာတော့စစ်စစ်နေနေလေးစားပြီးဘာတော့လုံးဝလုပ်ရပါလားကနားနဲ့အောင်လို့အဲ့ဒီအဓိကကျေးဇူးနဲ့လုပ်နေတာပါဆန်းစုကြည်က
နိုင်ငံရေးနဲ့လူမှုအကျိုးပြုရေးဆိုတာဘရောမှဆုံးခန်းတိုင်သွားမဲ့လုပ်ငန်းတွေမဟုတ်ဘူးလို့လည်းတော့ဆန်းစုကြည်ကပြောပါတယ်
။ဒီလိုပဲဒီရောက်တဲ့ပြည်ပဲရှိလို့လား။ဒီလိုပဲဒီရောက်တဲ့ပြည်လို့ဒီလိုပဲမတော်မတော်အောင်ဒီလိုပဲဒီသိသိကြအောင်ဆန်းစုကြည်ကတော့ပြော
ဒီလိုဘရောမှပြီးဆုံးမှမဟုတ်တဲ့လုပ်ငန်းစဉ်ကိုမျိုးဆက်တဲ့လူငယ်တွေဆက်လုပ်သွားရမယ်လို့တော့ဆန်းစုကြည်ကပြောပါတယ်။ဒါကြောင့်ဒီလုပ်ငန်းတွေဆက်လက်တာဝန်ယူဖို့အရေးအချင်းတွေလိုအပ်တယ်ဆိုတာကိုလက်ခံတာမို့ပညာပေးအစီအစဉ်တွေလုပ်နေတာပါလို့ပြောပါတယ်။အလုံးအပြောင်းလဲလူချင်းတဲ့အကြောင်းတယောက်နဲ့တယောက်အကြံပေးတယ်ဆိုတာကောင်းတဲ့အကြောင်းအကြံပေးရမယ့်အကြောင်းငင်းခုန်ရမယ့်အကြောင်းဒီလိုအကြံပေးငင်းခုန်နေဆိုတာဒီမိုကရေစီနည်းပဲလို့တော့ဆန်းစုကြည်ကပြောပါတယ်။မန္တလေးတိုင်းစီရင်ရေးကော်မတီဝင်တွေနဲ့တွေ့ဆုံပွဲမှာအလုံးကိုခြုံပြောရမယ်ဆိုရင်လူရင်းအရေးပါပုံကိုတော့ဆန်းစုကြည်ကပြောသွားတာပါရှင်။